ပြန်တန်းနေစဉ်မှာအဆက်အသွယ်ပြတ်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလင်းရင်ပေါ်ပါသွားတဲ့ထဲကခိုးယူထားတဲ့ passport ဒါမှမဟုတ်ရင်မတင်ငါပွဲစာရွက်စာတဲ့အတူတွေကင်ဆောင်ခဲ့ကြသူ၄ယောက်ဟာဘယ်သူတွေလဲဆိုတာကိုစတင်စုံစမ်းနေပြီလို့မလေးရှားသက်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဖြီးတဲ့စရင်တစ်ခုလုံးကို American ဗဟိုစုံစမ်းစစ်ဆေးရေး Bureau FBI အပါအဝင်နိုင်ငံတကာစုံစမ်းရေးအဖွဲ့တွေနဲ့မလေးရှားထောက်လှမ်းရေး agency တွေကပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့သက်ယူပို့ဆောင်ရေးဝန်ကြီးဟီရှာမူဂျင်ဟူဆိန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ခရီးသည်စီးရင်ထဲမှာပါတဲ့အီတလီလူမျိုးတယောက်နဲ့ဩစတြေးလျလူမျိုးတယောက်တို့ကလေယာဉ်ပေါ်ပါသွားသူတွေဟာသူတို့မဟုတ်ကြပဲသူတို့ရဲ့ passport တွေလွန်ခဲ့တဲ့နှစ်နှစ်ထဲကထိုင်းနိုင်ငံမှာအခိုးခံခဲ့ရတယ်လို့ပြောပါတယ်။နောက်ထပ်မတင်ငါစရာအထောက်အထားတွေကင်ဆောင်ထားသူ၂ယောက်လည်းလေယာဉ်ပေါ်မှာပါသွားတယ်လို့တာဝန်ရှိသူတွေကဒီကနေ့မှပြောပါတယ်။ကွာလာလမ်ပူမြို့တော်ကနေပြီးတော့ပေကျင်းမြို့စီကိုသွားတဲ့လေယာဉ်ပေါ်မှာခရီးသည်နဲ့လေယာဉ်အမှူရန်စုစုပေါင်း239ယောက်ပါသွားပြီးတော့ရေဒါပေါ်ကနေလေယာဉ်ပျောက်မသွားခင်မှာလေယာဉ်ဟာနောက်ကျောင်းပြန်ကွေ့ခဲ့ပုံရတယ်လို့ရေဒါ signal တွေကညွှန်ပြနေတဲ့အကြောင်းကိုတာဝန်ရှိသူတွေကပြောပြပါတယ်။ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းနေရာချဲ့ထွင်ပြီးတော့ရှာဖွေရေးတွေကိုလုပ်နေပါတယ်။အခုအချိန်ထိတော့လေယာဉ်ပြန်ကိုရောလေယာဉ်ပြတ်အပိုင်းအစတစ်စုံတစ်ခုကိုမှရှာမတွေ့ကြသေးပါဘူးရှင်။